Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ဝါရှင်တန်မြို့တော်ဗီအမေရိကန်တန်ကနေ2019ခုနှစ်ဇွန်လ24ရက်စနေနေ့ညနေခင်းမှာပါသာစီစဉ်နေကိုမြမစံတော်ဂျေညနေ6နာရီခွဲကနေ9နာရီဒီလိုင်းလိုမီတာ16 19နဲ့25တို့ကနေစတင်အတန်လွှင့်နေပါခင်ဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့တရုတ်နိုင်ငံအနောက်တောင်ပိုင်းဒေသမှာမြေပြိုမှုကြောင့်မြေအောက်မှာနစ်မြုပ်ပျောက်ဆုံးနေသူလူပေါင်း100ကျော်လောက်ရှိမယ်လို့အာဏာပိုင်ကခန့်မှန်းထားပါတယ်။ပါကစ္စတန်နိုင်ငံကမြေကြီးသုံးမြို့မှာမနေ့တုန်းကတိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒေသမှာပါကစ္စတန်စစ်တပ်ကလုံခြုံရေးအတွက်တိုးမြှင့်ဆောင်ကြဉ်နေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ရှားပေါင်တဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ NLD ပါတီရဲ့ဗဟိုကော်မတီစည်းဝေးကိုဒီကနေ့မှကျင်းပခဲ့ပါတယ်။
အဓိကအချက်ကကြတော့ပြည်သူနဲ့အတူဆိုတဲ့ကျွေးကြော်သားနဲ့တွားနေတာဖြစ်တဲ့အတွက်တို့ကပါတီဝင်တွေကပါတီမှာတာဝန်ရှိတဲ့သူတွေကပြည်သူတွေရဲ့အတန်ပြည်သူတွေရဲ့သကတိအခြေ
အနေ NLD ပါတီဘိုကော်မတီဝင်ဦးအောင်ချင်းညွန့်ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပထမတက်တန်း9လအတွင်းမှာပဲလူလူထောက်ခံမှုတွေကြာဆင်းလာနေတဲ့အကြောင်းနဲ့အတူတခါမြန်မာနိုင်ငံကဂန္ဓဝင်ဂီတအစိုးရကြီး UNG ကွယ်လွန်သွားပြီဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင့်ဒီမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံနောက်တောင်ပိုင်းဒေသမှာမြေပြိုကျရာကမြေအောက်မှာနစ်မြုပ်ပျောက်ဆုံးနေသူလူပေါင်း100ကျော်လောက်ရှိနေတယ်လို့အာဏာပိုင်ကပြောပါတယ်မိုတီထန်ဆာရတနာကမြေပြိုကျခဲ့ပြီးစီချွင်ပြင်းနဲ့ရှင်မိုကြီးရွာမှာစနေနေ့မနေ့ပိုင်းကအင်ဂျီ40နီးပါးပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်ကပြောပါတယ်တမောကပြိုကျလာတဲ့ရှုံမြေတွေကြောက်တုံးတွေကမြေထက်မှာ1ကီလိုမီတာလောက်နဲ့လမ်းပေါ်မှာလည်း1ကီလိုမီတာခွဲကျော်ပိတ်ဆို့နေတဲ့အကြောင်းအာဏာပိုင်ပြောဆိုခဲ့ကြတာပါကြီးမားတဲ့သဘောကပ်ဘေးအန္တရာယ်အတွက်အရေးပေါ်ကစားလုပ်ငန်းတွေစတင်နေပြီးဖြစ်တဲ့အကြောင်းလဲဒေသခံဆွေရကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ရေတပ်ဖွဲ့ကတော့အရေးပေါ်ရှာဖွေကစားလုပ်ငန်းကိုလူပေါင်း400ကျော်နဲ့စောင့်နေတဲ့အကြောင်းပြောဆိုခဲ့တာပါဒီလိုငွေကျေးလင်းတဲ့တောင်ပေါ်ဒေသတွေမှာမြေပြုံမှုအန္တရာယ်တွေမကြာခဏကျင်းပလို့ရှိရပြီးအထူးသဖြင့်မိုတီထန်ရွာသွန်းပြည်နောက်မှာဖြစ်ပွားလို့ရှိတဲ့ကြပါတယ
်ကိုလံမီယာလက်ဝဲဝါဒီတပုံတွေကဒီသတင်းပတ်အစောပိုင်းမှာသူတို့ပြန်ပြီးဆွဲထားတဲ့ Dash လူမျိုးသတင်းထောင်တို့ကိုပြန်လွတ်ပေးလိုက်ပြီလို့ပြောပါတယ်သတင်းထောင် Dash Jonas Paul နဲ့ကင်မရာသမား Eugenio Ernest Maria Folander တို့ကို Noti D Standard ပြီးနဲ့ကျေးလက်ဒေတာတနေရာကနေကိုလံဘီယာလူအခွင့်အရေးတစ်ခုရဲ့ကိုယ်စားလှယ်ရဲ့လက်ထက်ကိုပြန်လွှဲပြောင်းပေးအပ်ခဲ့တယ်လို့တိုင်ကြားစာကိုလက်ခံတဲ့ကိုလံဘီယာအစိုးရဌာနကထူထူလူမှုကွန်ရက်ပေါ်မှာကြေညာထားပါတယ်အခြေအနေကောင်းမွန်စွာနဲ့ပဲသူတို့လူဦးစလုံးကိုပြန်လွှတ်ပေးလိုက်ပြီလို့မက်ဂွာဒီ ELN တပုံအဖွဲ့ရဲ့ထူထူလူမှုကွန်ရက်ပေါ်မှာလည်းရေးသားထားပါတယ်အဲ့ဒီသတင်းတော့အမျိုးသားအုပ်ဟာကိုလံဘီယာနိုင်ငံအနောက်တောင်ဘက်အန်ဒင်းဒေတာထဲကနေတင်းလာနေမှာရုတ်တရက်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ကိုလံဘီယာနိုင်ငံရဲ့ဒုတိယအကြီးဆုံးတပုံအဖွဲ့ဖြစ်တဲ့ ELN အဖွဲ့ဟာအစိုးရနဲ့သူတို့ကျဆယ်စုနဲ့ငါးစုနဲ့ချီပြီးဖြစ်လာတဲ့တိုက်ပွဲတွေကိုအဆုံးသတ်နိုင်ဖို့အတွက်အစိုးရနဲ့စကားပြောဆိုဆွေးနွေးနေတာဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကအဓိကမြို့ကြီး၃မြို့ဖြစ်တဲ့ကွတ်တာ၊ပရာချင်နာနဲ့ကရာချီမြို့တွေမှာမနေ့တုန်းကတိုက်ခိုက်မှုတွေကြုံခဲ့ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒေသမှာစစ်တပ်ကလုံခြုံရေးအတွက်တိုးမြင့်ဆောင်ကျဉ်နေကြောင်းစစ်တပ်ပြောခွင့်ရကဒီကနေ့ပြောဆိုလိုက်ပါတယ်။မနေ့ကတိုက်ခိုက်မှုတွေဟာအာဖဂန်နိုင်ငံတွင်းမှာခိုလုံနေတဲ့သဘုံတွေနဲ့ဆက်နွယ်မှုရှိရာတွေ့ရတဲ့အကြောင်းလဲပါကစ္စတန်စစ်တပ်ပြောခွင့်ရပိုချိုအစစ်ကာဖူဟာကပြောဆိုလိုက်တာပါ။ညာတော့ကလည်းပက်ရှွာမြို့မှာအချမ်းဖက်ဝါရတံပြန်တက်ပြည့်အစီအစဉ်ဖြစ်စီးနင်းရှာဖွေရမှာအချမ်းဖက်ဝါရီ၃ဦးသေဆုံးပြီးမသိငါသူ၁၂ရက်ကိုဖမ်းဆီးခဲ့ကြောင်းလည်းပါကစ္စတန်စစ်တပ်ကပြောပါရယ်။ပါကစ္စတန်မြို့ကြီး၃မြို့မှာတက်ခတ်ခံရမှုအတွင်းသေဆုံးသူရေတွေ့ရလည်းမနည်းညကထပ်တိုးလာခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်။တက်ခတ်မှုတွေအတွင်းလူပေါင်း100နီးပါးဒဏ်ရာရခဲ့ပြီးနိုင်ငံရဲ့အနောက်တောင်ဘက်ကကွတ်တာမြို့မှာစတင်ဖြစ်ပွားတဲ့တက်ခတ်မှုမှာသေဆုံးသူရေတွေ့ရ13ရက်ကနေ14ရက်ထိတိုးလာခဲ့ပြီးဒဏ်ရာရသူကတော့20လောက်ရှိပါရယ်။ရေတပ်ဖွဲ့အစိုးရရရှိသူကိုပြစ်မှတ်ထားခဲ့ပုံရတဲ့တက်ခတ်မှုအတွင်းရေတပ်ဖွဲ့ကို9ဦးထပ်မင်းသေဆုံးသွားခဲ့တာပါ။ကွတ်တာမြို့တက်ခတ်မှုအတွင်း IS Islam စစ်သွေးကြောင့်ဖွဲ့ကရောပါကစ္စတန်တာလီဘန်ဖွဲ့ကတစ်ခုဖြစ်တဲ့ Jamaat al Ahrar ဖွဲ့ကလေသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ကြပါတယ်။နိုင်ပိုင်းကျမှာပဲအနောက်မြောက်ဒေသပရချင်နာမြို့မှာနောက်ထပ်ဘုံကွက်တက်ခတ်မှုနှစ်ခုဇက်တိုက်ဆူလို့ဖြစ်ခဲ့ပါတယ်။အာဖဂန်နဲ့နယ်စပ်ဒေသတိုင်းကိုဗန်အုပ်ချုပ်ခွင့်ရလူမျိုးစုဒေသတစ်ခုဖြစ်တဲ့ကိုရန်ရက်ကလူစီကာရဇေးတစ်ခုကိုပြစ်မှတ်ထားတက်ခတ်ခဲ့တာပါ။လူသွားလူလာများတဲ့မွန်လွဲပိုင်းအချိန်မီမတိုင်ခင်မှာပဲပြင်းထန်တိုက်မိများတဲ့ဘုံတလုံးပေါက်ကွဲပြီးမကြာခင်မှာတော့အင်းအပြင်းနဲ့နောက်ထပ်ဘုံတလုံးပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းဒေသခံလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဆက်ချစ်တူကပြောပါရယ်မနေ့နောက်ပိုင်းမှာပဲကရာချီစစ်ကမ်းမြို့ကလမ်းဘေးဆက်တောက်ဆိုင်တစ်ဆိုင်မှာတနက်သမားတွေကရတပ်ဖို့ဝင်တွေကိုပြစ်ခတ်ခဲ့ရမှာ၅ဦးသေဆုံးသွားခဲ့ပါရယ်
မြန်မာနဲ့အီရတ်ကိုခလေးစစ်သားအုံပြုတဲ့နိုင်ငံများဆင်ကနဲ့အမေရိကန်ကပဲဖြစ်တော့မယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ဒါဟာထရမ့်အစိုးရအနေနဲ့လူခွင့်ရေးထက်လုံခြုံရေးနဲ့တန်တမာရေးအရအဆင်ပြေမှုကိုဦးစားပေးတယ်လို့အစွတ်စွဲခံလာရနိုင်စရာဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီစီရင်ကနေပဲဖြစ်တာဟာအချိန်မတန်သေးတဲ့လုပ်ရပ်ဖြစ်တယ်လို့ဝေဖန်ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးငယ်တွေကြုံခံရမှုလူအခွင့်ရေးချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းပြောပါရတယ်။ဒါအပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့တို့ကိုကလေးစစ်သားအုံပြုတဲ့ဆင်းမှာထက်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်ပါတယ်။အခုအခါမြန်မာနိုင်ငံဟာအိမ်နီးချင်းတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုတဖြည်းဖြည်းခံလာရတဲ့အတွက်အမေရိကန်ရဲ့မဟာဗျူဟာအရပုံမှန်အရေးကြီးလာတဲ့နိုင်ငံတနိုင်ငံဖြစ်နေတဲ့အတွက်အခုလိုမြန်မာနိုင်ငံပေါ်ရှော့ပေါ်ဆက်ဆံတာလို့ဝေဖန်မှုတွေလည်းရှိနေပါတယ်။တောက်တာနေမှာပဲမြန်မာအစိုးရစစ်တပ်ကတမတော်မှာရှိနေတဲ့ကလေးစစ်သား69ဦးကိုပြန်လွှတ်ပေးလိုက်တယ်လို့ကုလသမဂ္ဂကလေးငယ်များရေမုံငွေအဖွဲ့ UNICEF ဌာနကိုယ်စားလှယ် Burton Brinville ကပြောကြားလိုက်ပါတယ်မြန်မာအစိုးရက2012ခုနှစ်မှာကလေးစစ်သားအုံပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ချိန်ကစပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း849ယောက်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင
် UAVE ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American သံမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ထဲလူ89ယောက်ထပ်မံတဲ့တည်ဆုံခဲ့တဲ့တက်ခမ်းတွဲတွေမိလာမှုဖြစ်ပွားခဲ့ပြီးတဲ့နောက်မိဘအနေနဲ့ကိုစိုးရိမ်မှုကြောင့်အထက်မြင့်ဆောက်ဦးတွေမှာနေထိုင်သူတွေကိုပြောင်းရွှေ့ပေးနေပါတယ်။မတော်တဆမိဘကြုံလာမှဆိုရင်အနေနဲ့ရှိတဲ့အတွက် Swiss Cottage အရမ်းမှာရှိတဲ့အထက်မြင့်တက်ခမ်းတွဲတွေကအိမ်ငန်းပေါင်း800မှာနေထိုင်သူတွေကိုဟိုတယ်ခန်းတွေမှာပြောင်းရွှေ့ပေးနေတဲ့အကြောင်းလန်ဒန်မြောက်ပိုင်းကမ်ပန်ဒေသခံအာဏာပိုင်တွေကပြောဆိုခဲ့ကြတာပါ။ပြည်ထောင်စုတင်ပတ်တဲ့မိလာမှုဖြစ်ခဲ့တဲ့တက်ခမ်းတွဲနဲ့မနေ့ကလည်းပြောင်းရွှေ့မှုတွေလုပ်ခဲ့တဲ့တက်ခမ်းတွဲတွေကတော့အစိုးရရဲ့တံပိုးနဲ့အင်အားစီမံကိန်းမှာပါဝင်တဲ့အင်အားတွေဖြစ်ပါတယ်။အရင်တစ်ပတ်ကလူမျိုးများစုဆုံးခဲ့တဲ့မိလာမှုဖြစ်ပွားရာ Grenfell Tower တက်ခမ်းတွဲမှာလိုပဲကမ်ပတန်ရက်ကတက်ခမ်းတွေရဲ့အပြင်နေရင်တွေကလည်းမိလာလို့တဲ့ပစ္စည်းတွေပါဝင်နေတာပါ။ပြည်ထောင်စုတင်ပတ်တဲ့ဖြစ်ပွားခဲ့တဲ့မိလာမှုကတော့အသေးစားရေခဲတက်တလုံးကစက်တင်လောင်ကျွမ်းတဲ့မိဟာအပြင်ဘက်နေရင်ကိုမိဆွဲခဲ့ရာကအထက်23ထက်ရှိတဲ့တက်ခမ်းတွဲတစ်ခုလုံးကိုမြင်းမြန်းဆန်းဆန်းလောင်ကျွမ်းဖြစ်တဲ့အကြောင်းလဲမိသက်ဌာနတာဝန်ရှိသူတွေယုံကြည်ထားကြပါတယ်။ဆွေရွာကတော့ Swiss Cottage အရက်ကအထက်မြင့်တက်ခမ်းတွဲတွေလိုပဲနိုင်ငံတော်ကနောက်ထပ်တက်ခမ်းတွဲ600လောက်ကလည်းမိရနေရှိနေတယ်လို့ခန့်မှန်းထားပါတယ်။စင်ချားတဲ့အစာအုပ်ရဲ့အပြင်နေရန်တွေကိုပြန်လည်အစားထိုးလဲလဲဖို့လိုအပ်တဲ့ကြောင်းပြောင်းရွှေ့ပေးလိုက်တဲ့ဒေသခံတွေအနေနဲ့သတင်းပတ်တွေနဲ့ချီပြီးကိုယ့်အိမ်ကိုပြန်နိုင်ရမှာမဟုတ်ဘူးလို့လဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ Grenfell Tower တက်ခမ်းတွဲမိလာမှုကိုတော့ရဲတပ်ဖွဲ့ကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပြီးလူသေမှုအပြင်တခြားပြည်နယ်ကြီးရှိတဲ့ရာဇဝတ်ကြောင်းနဲ့ရည်ရွယ်ဖို့စုံစမ်းစစ်ဆေးနေတဲ့အကြောင်းလဲလန်ဒန်ရဲတပ်ဖွဲ့ပြောခွင့်ရသူ Fiona McCormick ကမနေ့တုန်းကပဲပြောဆိုထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်တို့တနင်္လာနေ့အင်ဖြူတော်မှာပထမဦးဆုံးအကြိမ်နှစ်နာစုံညီတွေ့ဆုံမဲ့ပွဲဟာအကျိတ်နဲ့စကားပြောဆိုဆွေးနွေးမှုတရားဖြစ်လိမ့်မယ်လို့အင်ဖြူတော်ပြောခွင့်ရရှောင်းစပယ်ဆာကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့အခုခီးစဉ်တွင်ကြီးကြီးနီးနီးကြိုးဆိုအက်ခံတော့မှာဖြစ်တယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတူကလည်းပြောပါတယ်။နိုင်ငံသားတိုင်းပြည်ကရေးပါတဲ့ပုဂ္ဂိုလ်တူကိုသမ္မတထရမ့်ကအင်ဖြူတော်မှာပထမဦးဆုံးအကျိတ်ညစာတက်ခင်းအက်ခံတာမှာလည်းအကမှလည်းဖြစ်ပါတယ်ခေါင်းဆောင်တို့ကြားတူနဲ့တူပုံမတိကျွမ်းနားလည်နိုင်ဖို့အတွက်အပြန်အလှန်စကားပြောဆိုဆွေးနွေးမှုတွေအတွက်ဒီအချိန်အများကြီးယူရမယ်တွေ့ဆုံဆွေးနွေးမှုတစ်ခုလည်းဖြစ်လိမ့်မယ်လို့အမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူကအင်ဖြူတော်သတင်းတောက်တွေကိုတောက်ကြနေမှာပြောဆိုခဲ့ပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့ပတ်သက်တဲ့ပူရဲကြေညာချက်တစ်ခုအတွက်အစိုးရနေ့ရက်လုံးကလှုပ်ဆောင်နေတာဖြစ်ပြီးအကြမ်းဖက်ဝါဒဒဏ်ပြန်ချေမှုန်းရေးပူပေါင်းဆောင်ရွက်မှုအသစ်ကိုတွေ့မြင်လာရမယ်လို့လည်းမျှော်လင့်နိုင်ကြောင်းအင်ဖြူတော်အကြီးအကဲတာဝန်ရှိသူကပြောပါတယ်ရှင်
အာဖဂန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာထူးထောင်ကူစလေလော်ရန်မီလာဟာမနေ့ကလည်းယာယူကနှုတ်ထွက်သွားပြီးသူ့နေရာမှာအစားထိုးမဲ့သူဦးတစ်ခန်းတာမျိုးလည်းမရှိခဲ့ပါဘူး။အာဖဂန်မှာရှိတဲ့တာလီဘန်သံတမန်တွေကိုဆက်လက်နှိမ်နှင်းသွားဖို့အမေရိကန်ကနောက်ထပ်တပ်ဖွဲ့ဝင်ထောင်နဲ့ချပြီးစေလွတ်ဖို့ရှိနေချိန်မှာပဲအထူးကိုယ်စားယာယူကထွက်သွားခဲ့တာပါ။အမေရိကန်သတင်းဌာနတစ်ခုဖြစ်တဲ့ Politico ကတော့အထူးထောင်ကူစလေရုံးကိုမနေ့ကပဲပိတ်လိုက်ပြီးတာဝန်တွေကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအာရှတောင်ပိုင်းနဲ့အလဲပိုင်းကြီးဌာနကဆက်လက်ကင်တွယ်သွားလိမ့်မယ်လို့တန်တမန်တိုင်ဝမ်ကယူဆနေတဲ့အကြောင်းဖော်ပြခဲ့ပါတယ်။
American and now down bed chama pintan that pull line with select people in red lucha terminate some day abi pipare, law in the Lisbia Maro, Tauchanega, Apuche and Nenge Pianle, Tatal Lani Bime, Pubin and Nuya, the Tweetida Canada to Timpin Simuli, Lone Yabare, California, Palm Spring, Arizona, Tunscom, Muri, Apawi, American and now bed. အနောက်တောင်ဘက်ခြမ်းဒေသကအတော်များများမှာဒီသတင်းပတ်စောပိုင်းကအပူချိန်50ငါးဒီဂရီဆယ်စီယပ်နဲ့အထက်ရှိတာကြောင့်ဖုန်းနက်စ်မြို့မှာလေရင်တွေစင်တဲ့ခဲ့ရပါတယ်။အပူတန်းကိုလူတွေမကတွိတ်ဆန်တွေလည်းခန်းစားနေကြပြီးအသက်အန္တရာယ်တွေဆိုးရိမ်နေကြပါတယ်။အပူချိန်လွန်ကဲမှုကြောင့်တည်ဆုံနိုင်တဲ့အခြေဖြစ်နိုင်တဲ့အတွက်မိဘတွေနဲ့အိမ်မွေးတွိတ်ဆန်ပိုင်ရှင်တွေကလည်းသူတို့ရဲ့ကလင်းငယ်တ
ကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကျင်းပပြီးတော့တာဖြစ်ပါတယ်။ကူအာစာပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အမေရိကန်နိုင်ငံဘက်ကသတင်းနဲ့စကြပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်သမ္မတတာဝန်ယူတာငါးလပြည့်တဲ့အချိန်မှာတော့သူ့ကိုလူလူထောက်ခံမှုကလေးဆယ်ရာခိုင်နှုန်းလောက်ပဲရှိတာကြောင့်သမ္မတတအုပ်အနေနဲ့တက်တန်းဒီလောက်နုနုလေးမှာလူလူထောက်ခံမှုနည်း မအေးတနာကျော်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကမ္ဘာ့ဒေါ်နယ်ထရမ့်အတွက်တော့သူ့ရဲ့အမကန်ပြည်သင်းနဲ့အိုင်ဝါပြည်နယ်ကနိုင်ငံရေးလူမှုစုဝေးပွဲဟာအရင်ကအကျုံးခဲ့ပြုတဲ့ပွဲတွေလိုပါပဲ
။ It's always terrific to be able to leave that Washington swamp and spend time
လူနဲ့တို့ခံစားရတဲ့ဝါရှင်တန်ကနေထွက်လာပြီးအခုလိုတကယ်အလုပ်ကျိုးစားတဲ့လူတွေနဲ့တွေ့ဆုံဝင်ရတာမဟာခွင့်ရေးကြီးပါဒီလူတွေကမှတကယ်အမေရိကန်သူရဲကောင်းတွေတိတ်ကိုချီးကျူးစရာကောင်းတဲ့သူတွေပ
ါသူ့ရဲ့တမနာတာဝန်ယူခဲ့တဲ့ငါလာတာကာလာအတွင်းမှာသူ့ရဲ့အဆိုတိတ်ကိုအံ့ဩစရာကောင်းတဲ့တိုးတက်မှုတွေရအောင်လို့သူ့ရဲ့အစိုးရအဖွဲ့ကြီးလုံနိုင်ခဲ့ပြီလို့တမနာကကြွားသွားပြီးတော့တမနာရာထူးစယူရတဲ့အခက်အခဲတွေနဲ့အစပိုင်းကာလာတွေအတွင်းမှာသူ့တွေကခိုင်ခိုင်မာမာရက်တည်ပေးခဲ့တဲ့သူတွေကိုကျေးဇူးတင်ဂုဏ်ပြုသွားခဲ့ပါတယ်
We have made a journey together like no other ever in the history of this country. We're straightening out through common sense.
ဒီတိုင်းပြည်သမိုင်းမှာတစ်ချက်ပါနဲ့မှမဆိုရဲခီးတစ်ခုကိုကျွန်တော်တို့အတူရှောင်လန်းနိုင်ကြတာပါ။မှန်ကန်တဲ့ရွေးချယ်မှုတွေကောင်းမွန်တဲ့သဘောထားတွေနဲ့စနစ်တကျရောက်လာခဲ့ကြပါတယ်။တိုင်းပြည်ကိုလည်းစနစ်တကျပြန်ပြီးတော့နေရာချနေကြတာပါ။
ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Republican အမတ် Karen Handel ကတမနာနဲ့ Republican တွေကိုချီးကျူးသွားပြီးတော့နောက်တရမှာပဲတမနာ Trump ရဲ့လူမှုအစုဝေးပွဲလည်းကျင်းပတာဖြစ်ပါလေ
Special thanks to the President of the United States of America
American ပြည်အောင်စုရဲ့တမနာကြီးကိုကျေးဇူးအထူးတင်ပါတယ်ရှင်
ဂျော်ဂျီယာပြည်နယ်မှာရှုံးနိမ့်ခဲ့ရတာအတွက်ဒီမိုကရက်တစ်စိတ်ပြက်ခဲ့ရပြီးလူမှုဆောင်မှာထပ်မလို့လာတဲ့စိတ်အဟုန်ပိုပြီးတော့ကြီးမားလာနေတဲ့အခြေအနေနဲ့ပဲရှေ့ခီးဆက်နိုင်ဖို့မျှော်လင့်ထားကြပါတယ်။ဒါမဲ့လည်းနောက်နှစ်ကျင်းပဖို့ရှိတဲ့လွှတ်တော်ရွေးကောက်ပွဲတွေကိုအားလုံးကရှေ့ရှုလှုပ်ဆောင်နေကြတဲ့တစ်ချိန်တည်းမှာပဲ Republican Party အတွက်အဓိကအာရုံစရမဲ့သူကသမရ Trump ပဲဖြစ်နေအောင်မှလို့သမရလောင်းနေရာအတွက်ရှင်ပြိုင်ခဲ့သူလည်းဖြစ် Vermont ပြည်နယ်အထက်လွှတ်တော်အမတ်လည်းဖြစ်တဲ့ Bernie Sanders ကပြောပါတယ
် Today in the White House we have perhaps the worst and most dangerous president
ဒီကနေ့အင်ဂျီရောမာကကျွန်တော်တို့တိုင်းပြည်ရဲ့တမိုင်းမှာအဆိုးရွားဆုံးနဲ့အနေရအကြီးဆုံးဖြစ်နိုင်တဲ့သမ္မတရောက်နေပါတယ်လို့မစ္စတာဆန်ဒါစ်ကပြောသွားပါတယ်ဒီမိုကရက်တွေကလည်းသမ္မတထရမ့်ကျန်းသစ္စာကျင်းပပြီးချိန်ကစားလို့အထူးရွေးကောက်ပွဲ၅ခုမှာ၄ခုရှုံးနိမ့်ခဲ့ရပြီမို့သူတို့ဘာဆက်လုပ်တင်လဲဆိုတာတေချာပြန်ပြီးတော့သုံးသက်တင်ပြီလို့အမ်ရီတက္ကသိုလ်ကနိုင်ငံရေးသုံးသက်သူအန်ဒရာဂီလစ်ပီကပြောပါတယ
် But I think that there's this larger quandary that the Democratic Party has in terms of its trying to figure out how to reconcile its centrist and its progressive bases
ဒီမိုကရက်တစ်အနေနဲ့သူ့ရဲ့ဗဟိုဘက်ရင်းဝါးတွေနဲ့လွတ်လပ်တဲ့အတွေးခေါ်တွေနဲ့လူမှုရေးပြုပြင်ပြောင်းလဲမှုလှုပ်ချင်သူတွေကိုဘယ်လိုဆက်ဆက်ပေးရမလဲဆိုတဲ့အတော့ကိုမရေမရအခြေအနေကြီးနဲ့ရင်ဆိုင်နေရတယ်ထင်ပါတယ်ဒီတော့ Democratic Party တဲ့မှာတော်တော်ခက်ခက်ခဲခဲပြောဆိုဆွေးနွေးမှုတွေလုပ်ကြလိမ့်မယ်လို့ကျွန်မသုံးသပ်မိပါတယ်
။တမရအတွက်တော့ရွေးကောက်ပွဲမှာရုရှားအစိုးရဝင်ဆွတ်တယ်ဆိုတဲ့ကိစ္စကိုကြော်လွှားနိုင်ပြီးတော့သူ့လုံးမဲ့လုပ်ငန်းစဉ်တွေကိုပြန်ပြီးအာယုံဆိုင်လုပ်ဖို့ကစိန်ခေါ်ချက်ဖြစ်တယ်လို့ Bipartisan မူဝါဒဌာနက John Fortier ကသုံးသပ်ပါတယ
်။ Well, I do think it is hard when there's the drip 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 of news against you to stop that. And so finding some other things to talk about, changes of staff.
ကိုယ်နဲ့ပတ်သက်သမျှသတင်းစိုးတွေပဲသက်တိုက်ခတ်ပေါ်လာနေတာကိုဒါစီဘူကခက်ခဲလေဒီတော့တခြားကိစ္စရက်တွေကိုလူတွေအာရုံလွှဲနိုင်အောင်လုပ်ရပါတယ်ရာထူးရွှေပြောင်းလုပ်တာတို့အစိုးရနဲ့ပတ်သက်ပြီးတိတ်အပြစ်ပြောလို့မရတဲ့ကိစ္စရက်တွေကိုရှင်းလင်းဝင်ခံတာမျိုးတွေနဲ့အခြေအနေကိုတက်တအောင်လုပ်ရလိမ့်မယ်ဒါပေမဲ့အခုအချိန်မှာဖြစ်နေတဲ့ပြဿနာမသေးဘူးဒါတို့အချိန်ယူပြီးဆက်ရှ
ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်တဲ့ဥပဒေတစ်ခုအထက်လွှတ်တော်ရဲ့ခွင့်ပြုချက်ရဖို့ဖြစ်ပြီးတော့ဒါကလည်းလောလောဆယ်တော့မသိမချအနေထားမှာပဲရှိနေပါတယ်ရှင
်ပါရစနာခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွေရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေတင်ပါသလဲလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လိုတဲ့သရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တိုင်းရင်းလေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဆိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့0932382554ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင်ဗျာ။
ပြသရှင်နေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုတော့ဒီည9နာရီမတိုင်ခင်မှာဆက်သွယ်ကြဖို့ပြောကြလိုပါတယ်။အခုတစ်ခါတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်သူနဲ့အတူဆိုတဲ့စောင်းပုံနဲ့အညီပြည်သူနဲ့ထိတွေ့ဆက်ဆံရမှာမောက်မာစွာမဆက်ဆံမိဖို့နဲ့နိုင်ငံအာဏာဆက်တောင်းဝန်ယူဖို့ဆိုရင်ပြည်သူကရုံရုံကြီးပြည်ပြည်လွှဲအပ်လာတဲ့အာဏာဖြစ်ဖို့လိုတယ်လို့ဒီနေ့ကျင်းပတဲ့ပထမဘူကော်မတီတရမအချင်းအစည်းအဝေးမှာပါတီရဲ့အကြီးအကဲအောင်ရှိသူတို့ကပြောကြလိုက်ပါတယ်ဒီစီဝေးကိုမြန်မာနိုင်ငံတဝန်းကတိုင်းဒေသကြီးဝန်ကြီးချုပ်တွေနဲ့လွတ်တော်ဥက္ကဋ္ဌအပါအဝင်လွတ်တော်ကိုယ်စားလှယ်ဒီဘိုးကော်မတီအစင်းစင်းကပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်ရန်ကုန်တိုင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ဘိုးယုံမာဂျွန်လာ24ရက်နဲ့25ရက်နေ့ရက်သက်တိုက်ကျင်းပမယ်အဓိကဆွေးနွေးပွဲမှာဒီအဓိကဆွေးနွေးပြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဒီကနေ့စီဝေးမှာတဘာပတိဖြစ်တော်ဝင်ယူတဲ့ဦးအောင်ချီညွန့်ကို VO မြန်မာပိုင်းကမတ်စုမုံကဆက်သွယ်မြင့်တဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
။အဓိကအချက်ကကြတော့ပြည်သူနဲ့အတူဆိုတဲ့ကျွေးကြော်တာနဲ့တွားနေတာဖြစ်တဲ့အတွက်တို့ကပါတီဝင်တွေကပါတီမှာတာဝန်ရှိတဲ့သူတွေကပြည်သူတွေရဲ့အတန်ပြည်သူတွေရဲ့ပဂရိအခြေအနေကိုသိရှိနိုင်လို့ရဆိုရင်ပြည်သူတွေနဲ့ဆက်ဆံတဲ့အခါမှာရေကြီးတိမ်မွေးဖို့မောက်မှန်မှုတွေမရှိဘူးပြည်သူတွေရဲ့အတန်ကိုနားထောင်ဖို့ဆိုတာအင်တန်အရေးကြီးတယ်ဆိုတဲ့အချက်တစ်ချက်ပေါ့နော်။နောက်ဒုတိယတစ်ချက်ကတကယ်ဆောင်ရွက်တဲ့အခါမှာသူကဘာလုပ်ရမလဲဆိုရင်ပါတီထဲမှာရှိတဲ့သူတွေကသူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရှေးမဆွကလေးကိုကမျှော်မှန်းထားတဲ့ပန်းတိုင်ဟာတိုင်းပြည်တွေအင်မတန်မှပြည်ပြင်းပြောင်းလဲသိနေတဲ့အချက်တွေအများကြီးအတွက်ကိုမျှော်လင့်ထားတာဖြစ်တဲ့အတွက်တွားရမခီးရရှိကြဦးမယ်အဲ့ဒါတွေကိုမျက်နှာမူပြီးတဲ့အခါကျတော့စုစုစည်းစည်းနဲ့ညီညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်တတ်တဲ့အလေးထားတွေရှိဖို့လိုမယ်အဲ့ဒါပြောခြင်းနဲ့နောက်တစ်ခုကကျတော့တကယ်ဆိုရင်သူပါတီထဲမှာသတ်မှတ်ထားတဲ့စီမင်းစည်းကမ်းများသည်ပါတီရငကူရဲကူကရည်ရွယ်ခဲ့တဲ့ညွှန်မှန်းချက်တွေ policy တွေအပေါ်မှာမူတည်ပြီးတော့အကောင့်အထည်ပေါ်နိုင်ဖို့ရလိုအပ်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ထားတာဖြစ်တဲ့အတွက်ကြောင့်စီမင်းစည်းကမ်းတွေအတိုင်းလိုက်နာဆောင်ရွက်ကြဖို့လိုလို့မယ်စီမင်းစည်းကမ်းဖောက်ဖျက်ခြင်းဟာပါတီရဲ့မူ policy တွေနဲ့ရည်ရွယ်ချက်ပန်းနိုင်ကိုအနှောက်အယှက်ဖြစ်သွားစေနိုင်တယ်ဒါကြောင့်စီမင်းစည်းကမ်းနဲ့အညီဆောင်ရွက်ကြဖို့လိုမယ်ဆိုတဲ့ဥစ္စာကိုပြောတယ်နောက်တစ်ခုကအခုအရင်တုန်းကအတိုက်အခံအနေအထားမျိုးနဲ့ရှိတာနေပြီးတော့အခုဆိုရင်စီမံခန့်ခွဲခွင့်ကိုရတဲ့အခါမှာနောင်စီမံခန့်ခွဲခွင့်ဆက်ပြီးတော့ရဖို့ဆိုရင်ပြည်သူတွေကိုယ်တိုင်ကယုံယုံကြည်ကြည်နဲ့ကြည်ကြည်ပြူပြူအာဏာပေးအပ်ခြင်းတာဝန်ပေးအပ်ခြင်းရှိပါမှအစိုးရအနေနဲ့ဆိုရင်လည်းအောင်မြင်အောင်ဆောင်ရွက်နိုင်မှာရှိတယ်။ဒါကြောင့်မလို့ပြည်သူတွေကနောက်ကတာဝန်ပေးအပ်တဲ့နေရာမှာယုံကြည်မှုနဲ့ကြည်ကြည်ပြူပြူပေးအပ်နိုင်တဲ့အစီအမျိုးဖြစ်အောင်ပါတီဝင်နေနေနဲ့ဆောင်ရွက်ကြဖို့လိုတယ်ဆိုတာလေးကိုပြောပြတာပါ
။ဟုတ်ကဲ့။အငယ်အခုကဝင်းကြီးချုပ်တွေကဒီလွတ်တော်ဥက္ကဋ္ဌပါဝင်ဒီပါတီကိုယ်စားလှယ်တွေလည်းတက်ရောက်တဲ့အခါကျတော့ဒီအခုလက်ရှိအာဏာရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့နော်ဒီပြည်နယ်နဲ့တိုင်းဒေသမှာရှိနေတဲ့ဒီလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့ဘလိုမျိုးလှုပ်ထုတ်လုပ်နည်းတွေနဲ့လုပ်ရမယ်ဆိုတဲ့ဟာပေါ့နော်ဒီအစည်းအဝေးမှာဆွေးနွေးပြတာရှိပါလေအငယ်။
ဟုတ်တယ်အခုကြတော့နေမီလူတိုင်းနဲ့တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုကူစားပြုတဲ့ဗဟိုကော်မတီတွေကနေပြီးတော့တက်ဆိုင်ရာအလုံးမှုဆောင်အဖွဲ့တွေကတက်ဆိုင်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေရောညှိနှိုင်းပြီးတဲ့အခါမှာတက်ဆိုင်ရာနေမီအသီးသီးရဲ့နိုင်ငံရေးဆိုင်ရာအတွေ့အကြုံတွေကိုအကြံပြုချက်တွေနဲ့အစီရင်ခံစာတွေတင်တာလေတင်တော့အဲ့ဒီအစီရင်ခံစာတွေကိုမနေ့ချင်းလောက်ကြတဲ့အခါကျတော့ CC ကစီးပွားကိုထိုင်ပြီးတဲ့အခါကျတော့ဘာတွေကိုလုပ်ဖို့လိုမလဲဘာတွေကိုပြင်ဆင်ဖို့လိုမလဲဆိုတဲ့ဟာတွေကိုအကောင့်တွေပို့ဖို့ရတယ်စဉ်းစားကြမှာပေါ့နော်။ဒီကမှာတိုင်းဒေသကြီးတချို့ဝင်ကြုတ်ပြဗဟုကော်မတီထဲမှာပါတာလည်းရှိတယ်မပါတာလည်းရှိတယ်လေ။အဲ့တော့ဗဟုကော်မတီထဲမှာပါတဲ့လူကဒါတကယ်တမ်းကျတော့အုပ်ချုပ်ရေးရအစီရင်ခံစာတော့မဟုတ်ဘူး။ပါတီရဲ့ဗဟုကော်မတီရဲ့ဗဟုကော်မတီအဖွဲ့ဝင်တွေရဲ့အစီရင်ခံစာပဲ။ဒါမျိုးအဲ့ဒီနေရာမှာလွှတ်တော်ကိုယ်စားလှယ်တွေကအလုံးမှုဆောင်အဖွဲ့တွေကစီနိုင်တိုင်မြင်ပြီးတော့ကိုယ့်ရဲ့နေမည်အသီးသီးရဲ့အခြေအနေကိုငင်းငယ်ရင်းနဲ့ပတ်သက်ပြီးတော့နေမည်မှာအခုဝင်ရဆိုင်နေရတဲ့လူတွေ့ကြုံနေရတဲ့အခြေအနေနဲ့အတူတော့နောက်ပါတီတွင်ဆိုင်ရာဆောင်ရွက်မှုအခြေအနေတွေဒါတွေကိုသူအရှင်းခံစားရည်အပီးပြီးကြည့်ရတာပဲဒီနေ့ကတော့လေ
ဟုတ်ကဲ့အင်ကဲအဲ့တော့မနေ့ပြန်มาရောဗာလီများလုပ်ဖို့အစီအစဉ်ရှိပါလဲအင်ကဲဦးအောင်ကြည်ညို
ဒီနေ့ကတော့ဗဟုကော်မတီကလည်းပဲအရှင်းခံစားတင်တယ်လေ
ဟုတ်ကဲ့
အလုံးမှုဆောင်ဖွဲ့ရလည်းအရှင်းခံစားတင်တယ်လူမှုထောက်ကူဖွဲ့ရလည်းအရှင်းခံစားတင်တယ်အဲ့တိုင်းရဲ့ပြည်နယ်အသီးသီးကလာတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကစီစီကလည်းအရှင်းခံစားတွေတင်တယ်အဲ့ဒီအရှင်းခံစားတွေကိုမနေ့ထင်ကြတဲ့ခါကျတော့ဒါစီစီကဒီအရှင်းခံစားတွေပုံမှန်မကြည့်တော့စီစီတွေစီဝေးထိုင်ရမှာပေါ့နော
်ဟုတ်ကဲ့ပါ
စီဝေးထိုင်ကြည့်တဲ့ခါကျတော့ဒါလည်းနဲ့ပတ်သက်ပြီးတော့ပြန်နဲ့ရှင်းနေတာတွေဆုံးဖြတ်ပြီးတာလေးပြန်ချပေးမှာပေါ့
ဟိုအင်္ဂလိပ်တဘာပတိမေကွန်းနဲ့မှာပြောဆိုသွားတာရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှေ့ဆက်ပြီးတော့မှဆောင်ရွက်ရမယ်ဒီစိန်ခေါ်မှုတွေအခက်ခဲတွေရှိတယ်ဒီပါတီဝင်တွေရောဒီအခုပါတီထဲမှာလက်ရှိတာဝန်ယူနေတဲ့သူတွေရောလှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးပြည်ပေးချင်တာရှိပါလေအင်္ဂလိ
ပ်အခုဗဟုကော်မတီတွေကိုပြန်လည်ပြီးတော့အာစုဝေးကြပြီးတဲ့ခါကျတော့ကိုယ့်ရဲ့နေမြေအသီးသီးမှာရှိနေတဲ့ဟိုအခြေအနေအရရက်ကိုအစီရင်ခံစာတွေတင်ခိုင်းပြီးတော့ဒီအစီရင်ခံစာတွေအပေါ်မှာမူတည်ပြီးတော့ကရှေ့ဆက်သွားရမယ့်အခါတွေမှာဟိုအရှင်ပလင်နေဘာတွေလုပ်ဖို့လိုမလဲအကြံပြုစရာတွေဘာတွေလုပ်ဖို့လိုမလဲပြင်ဆင်စရာတွေဘာတွေလုပ်ဖို့လိုမလဲဘယ်ဟာတွေကသတိထားပြင်ဆင်ရမလဲဆိုရင်အချက်လက်တွေကိုတိရှိနေအောင်လုပ်တဲ့ပါတီရဲ့ပုံမှန်ပရိုစီဂျာရလုပ်တဲ့အစီအွေးပါပဲကွယ
်ဟုတ်ကဲ့ပါရှင်အန်ကယ်ဦးအောင်ကြည်ညိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
ကောင်းပါပြီဗျာမဆုမုံကြီ
း LD Party Board Committee ဝင်ဦးအောင်ချီညွန့်ကိုမဆုမုံကဆက်သွယ်မြန်မြန်ခဲ့တာဖြစ်ပါတယ်ဒီမြန်မာပိုင်းကနေစနေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလှန်ပေးနေပါတယ်အခုတခါတော့အစိုးရ UNG ကွယ်လွန်သွားခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်အသက်65နှစ်ရှိဖြစ်တဲ့နိုင်ငံကျော်ဂန်နွေစူတီပညာရှင်အစိုးရ UNG ဟာ23/6/2019တောက်ကြနေည9:25မိနစ်မှာကွယ်လွန်သွားခဲ့ပါတယ်UNG ကွယ်လွန်သွားတာဟာမြန်မာနိုင်ငံအတွက်တိတ်ကိုနှမျောစရာကောင်းတယ်လို့ဂီတာလောကကပညာရှင်တွေကပြောကြပါဗျာ။ဒီအကြောင်းပြည်စုံကတော့ဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ချင်းတွင်းနယ်မြေတက်တော်ဝန်တော့ဥဘာတာချာကြီးဒေါ်တော်ဝင်းတို့ရဲ့သားဖြစ်သူဂီတာပညာရှင်ကြီး UNG ဟာတောက်ကြနေကပါရမီထွေထွေယောဂကုစေုံကြီးမှာကွယ်လွန်သွားခဲ့တာပါ။အပျော်ရမ်းအစိုးရကြီးတူဖြစ်တဲ့ UNG ဟာမြန်မာတေဂီတာလောကမှာမြန်မာတန်ပီပီတတနဲ့တည်ဆိုရမှာထိတ်ဆုံးအဆိုတော်တူဖြစ်ပါတယ်။အဆိုတော်ဥဟန်ကြီးကွယ်လွန်သွားတာဟာအမတန်းမှနှမျောစရာကောင်းလာတယ်လို့နိုင်ငံကျော်အဆိုတော်ဒေါ်မမအေးကပြောပါတယ်
။ဧကွယ်ဒီနေ့ကတော့ဂီတာရဲ့အကူကြီးတယောက်ထပ်ပြီးဆုံးရှုံးသွားတာပါပဲ။အင်းမနှမျောပါတယ်။ကိုယ်အန်ကြီးကအင်တန်သဘောကောင်းတယ်။မမတို့တွေမစိုးရင်ကလေးဘဝတည်းကသူကအဆိုတော်ကြီးဖြစ်နေပြီလေ။အဲ့တော့အကွန်ကြီးတို့တချင်းတွေကို300စီတို့ညိုက်ပါပဲ။သူဆိုခဲ့တဲ့တချင်းတွေထဲမှာပဲကိုတို့ကကိုလိုက်ပြီးတော့ဆူလာခဲ့တာလည်းရှိတာပေါ့။နောက်ကိုဆူလာရတဲ့အရွယ်လည်းကြားလိုက်ကြတော့အကွန်ကြီးနဲ့ခင်သွားတဲ့အခါကျတော့အကူကသူကအမိန်ချလေးအပြော်ရမ်းမဲဆိုတဲ့ပုံကိုဆိုတော့သူတို့မိစေပေါင်းတဲ့အိမ်မှာဆူရပြုတ်ရတဲ့အခါကျတော့ရှင်မမအေးကိုခေါ်ဆတ်တတ်ပါတယ်။အဲ့ခါလေးမှလည်းကိုကသူနဲ့သူလိုက်ပြီးတော့ဆူပါတယ်။ကိုကကြီးဆိုတဲ့ချင်းတော့အကုန်လုံးကောင်းတာပါပဲ။သူကင်းတဲ့သူကောင်းတာလေးပဲရွေးဆူခဲ့တာပဲလေ။နောက်လည်းတကယ်လည်းဟိုယောက်ျားစံပြည်ပြည်တတ်တဲ့မိမဆန်းဆန်းဆူတာဆိုလို့သူကြီးထဲမှာသူကထိတ်ဆုံးရပါပဲ။โอเคห้องทะชินเนี่ยนับไปมายောက်ละทะชินเนี่ยมาอกวันนี้ก็ซูยะล่ะอูเออดูดิมากกว่าชื่ออ่ะได้ยောက်ไปเลยอกูนี่อ่ะมีม้วนนี่ซะไปซูลาล่ะรู้တော့น้าเลยอ่ะบาดเลยเพราะฉะนั้นมีม้วนมาซูราเนี่ยมีม้วนมาณียะได้ลูกเลยสออยู่อ่ะเนี่ยซูโบมากไปเลยตะเกเรตอบาดเลยตะเกเรตะโพก้อมมาเลยใต้นมยောက်อ่ะเลยกวย
อูอันจีฮาตะมี้ผิดตูดอคิมินอันจีโรมีดาสุเนี่ยอะตูอเมริกันနိုင်ငံชิคาโกမြို့มายอแคลิฟอร์เนียပြည်เนี่ยลอสแองเจลิสကปัมดีลมาว่าနေထိုင်ခဲ့တယ်လို့မိသားစုနဲ့ခင်မင်ရင်းနေတဲ့မန္တလေးကစက်ကဒေါ်နီလာဆိုင်ကပြောပါတယ်
။ဘာပါကယ်လီဖိုးနီးယားမှာနေတော့ကလေပြပြရှင်ရှင်စဉ်းစားမှမှာပဲအာဟိုမှတ်ရလဲတအားကောင်းတယ်အဓိကသူစကားလေးအများကြီးပြောနိုင်တယ် ဲ့ဒီလိုင်းလေးသူရမ်းကြော်တယ်ပေါ့နော်အဲ့နောက်ပြီးတော့ဆရာတော်တွေတင်ပြီးတော့စွန့်ကြွေးတာတွေဘာတွေလုပ်တဲ့အချိန်မှာလဲပပတချင်းမျိုးစုပြတ်တတ်တယ်သူ့ကိုအဲ့လိုမျိုးတောင်းဆိုလိုက်ရင်လေပပအဲ့ဒါအချိန်ကြီးစုပြတ်တတ်တယ်နောက်ပြီးတော့ကျမတို့အဲလီမှာကိုစော်မျိုးထွန်းနဲ့ကိုခမောင်တိုးတို့နဲ့တချင်းဆိုပွဲအဲလီမှာရှင်းပါတယ်တချင်းလေးကိုသူကိုယ်တိုင်စုပြပါတယ်အဲ့ပွဲလေးကအကျန်းကိုဟိုအဲလီကမိသားစုတွေအတွက်အမှတ်ပြရဖြစ်တဲ့ပွဲလေးပေါ့နော
်ဦးအန်ကြီးကွယ်လွန်သွားချိန်မှာဇနီးဖြစ်သူဒေါ်မင်ညော့သား2ယောက်တမိ1ယောက်နဲ့မြေ3ယောက်မြစ်1ယောက်တို့ချမ်းရပါလေဂျွန်လ25ရက်တနင်္လာနေ့မနေ့17နိုင်မှာတော့ရေဝေးတောက်တန်းမှာမြေတကြိုမှာဖြစ်ပါလေဥဟန်ကြီးအခုလိုတေဆုံးသွားပေမဲ့မတေဆုံးမဲ့ချမ်းရမှာကတော့သူ့ရဲ့သားရနာပြောပွဲတခြင်းလေးပြီပဲဖြစ်ပါလေခင်ဟောင်းနဲ့မြန်မာတေးတခြင်းတွေကနာမည်ကြီးတဲ့သုံးရာသီတူရိယာလူလင်ရင်းနဂိုမဲဘဘုသူစာလူဂျွန်လူကောင်ရွှေမင်းကန်တို့လိုတခြင်းတွေအပြင်ဥအန်ကြီးမကွဲလွန်ခင်ကသူ့အနှစ်သက်ဆုံးလို့ပြောခဲ့ပူတဲ့စကိုင်းတောင်တို့တခြင်းတွေကိုတော့တောတရှင်ရဲ့နားမှာအမြဲတမ်းဆွဲချင်နေမှာဖြစ်ပါလေ
။ဘုံညာရှင်ဇေရီအပါစကိုင်းတောင်စကိုင်းတောင်ထန်းသားစီကအရှိတလွားရှူလိုက်ရင်လေเอยาวรีดุฏฐาวรีณัปปจีเสซงกุญโญณีดะลาเวเลยาอดွ่นๆเนอล้นอล้นอล้นอล้นตายาบาบีตะนิกูโลตะนิจูเปียนอအသည်ဖူးဖြစ်ရပြန်ရဲ့တောတောင်ရေမြေကုန်းနေရေနေတက်ရှိတက်မဲ့တရဝါတွေလောကရာကြီးတစ်ခုလုံးစစ်လုံးမို့ဒီနှစ်တွင်လဲ
ဒီတော့ပညာရှင်ကြီးဦးအန်ကြီးကွယ်လွန်သွားတာနဲ့ပတ်သက်ပြီးတော့ခင်မျိုးသက်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။တွားဆက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လုံးကတက်လက်ကြီးညာပေးမှဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ငယ်နောက်တော့မိုင်းဒေသမှာမြေပြိုချက်ရကမြေရောက်မှာနှစ်မြုပ်ပျောက်ဆုံးနေသူလူပေါင်း100ကျော်လောက်ရှိနေတယ်လို့အာဏာပိုင်ကပြောပါတယ်။မိုးတိထန်ဆိုရွာသွန်းရကမြေပြိုချက်ပြီးစီချွန်ပြင်းနဲ့ရှင်မိုးကျွာမှာစနေနေ့မနေ့ပိုင်းကအင်ဂျီ40နီးပါးပျက်စီးသွားတဲ့အကြောင်းလည်းအာဏာပိုင်ကပြောဆိုထားတာပါ။ကိုလံဘီယာလက်ဝဲဝါရီသဘုံတွေကဒီသတင်းပတ်စောင်းမှာပြန်ပြီးဆွဲထားတဲ့ဓာတ်ချစ်လူမျိုးတင်တော်နှုတ်ကိုပြန်လွတ်ပေးလိုက်ကြောင်းကြေညာလိုက်ပါတယ်။တင်တော်နှုတ်ကတော့ကိုလံဘီယာလူခွေရေးဖွဲ့တစ်ခုရဲ့ကိုစရီလက်ထဲကိုပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်ကြောင်းလည်းတန်ကြားစာတွေကိုလက်ခံတဲ့ကိုလံဘီယာစိုးရဌာနက Twitter လူမှုပုံရိပ်ကွန်ရက်ကနေကြေညာခဲ့တာပါ။ပါကစ္စတန်နိုင်ငံကအဓိကမျိုးကြီး၃မျိုးဖြစ်တဲ့ Quetta, Prachina နဲ့ Karachi မျိုးတွေမှာမနေ့ကတိုက်ခိုက်မှုတွေကြုံခဲ့ရပြီးနောက် Afghanistan နိုင်ငံနဲ့နယ်စပ်ဒေသမှာစစ်တပ်ကလုံခြုံရေးအတွက်တုံ့ပြန်ဆောင်ကြည့်နေတဲ့အကြောင်းစစ်တပ်ပြောခွင့်ရသူကဒီကနေ့ပြောဆိုလိုက်ပါတယ်။မနေ့ကတိုက်ခိုက်မှုတွေဟာ Afghan နိုင်ငံအတွင်းမှာခုံလုံနေတဲ့သဘုံတွေနဲ့ဆက်နွယ်မှုရှိရာတွေ့ရတဲ့အကြောင်းလည်းပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အာစစ်ကာဖူရာကပြောဆိုခဲ့တာပါ။အင်္ဂလန်မှာရှိတဲ့ထက်မြင့်စာအုပ်28ခုမှာရာသီဥတုတန်ခံနိုင်အောင်စီမံထားတဲ့ပြင်ပနိုင်ငံတွေဟာမိရန်တွေအတွက်စိတ်မချရတဲ့အကြောင်းဒေသခံအုပ်ချုပ်ရနာဝင်တွေကပြောဆိုလိုက်ပါတယ်။နိုင်ငံတစ်နိုင်ငံလုံးအတွက်စစ်ဆေးမှုတွေကတော့မပြီးပြတ်သေးပါဘူး။လန်ဒန်မြို့က Grenfell Tower အထက်မြင့်တိုက်ခန်းတွေမှာပြီးခဲ့တဲ့သတင်းပတ်ထဲလူ89ယောက်ထိသေဆုံးခဲ့တဲ့မိလောင်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာပဲစစ်တပ်စစ်ဆေးမှုတွေကိုအာဏာပိုင်တွေကလုံဆောင်နေတာလည်းဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16.19နဲ့25ရုပ်ကနေတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.